Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့မနေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာသတင်းတွေကိုတော့ကုခင်မောင်စိုးမင်းနဲ့အတူတင်ပြတော့ပါမယ်။သတင်းတွေထဲမှာဆိုလို့ရှိရင်စကိုင်းတိုင်းဒီပရင်မြို့နယ်အတွင်းစက်တင်ဘာလ16ရက်နေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေးနဲ့အမျိုးသမီးတွေအပါအဝင်73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကြောင့်အရပ်သားတွေဟာထိုင်းနိုင်ငံထဲကိုထွက်ပြေးကြရပါတယ်။ဖြစ်အားဖြင့်လက်နက်တွေအသုံးမပြုဖို့ရုရှားသမ္မတကိုအမေရိကန်သမ္မတဘိုင်ဒန်ကထပ်မံသတိပေးလိုက်ပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်နယူးယောက်မြို့မှာဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်အဖြစ်ကုလသမဂ္ဂကလက်ခံမလားလို့မြန်မာတွေဘာကြောင့်ဆန္ဒပြနေကြပါသလဲ
အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ UNG ကခန့်အပ်ထားတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရရဲ့မတရား
နယူးယောက်ဆန္ဒပြပွဲမှာဦးဆောင်သူဦးနေတင်မြင့်ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမာပူတင်ကိုဖျက်အားပြင်းလက်နက် Weapons of Mass Destruction WMD ကိုအသုံးမပြုဖို့ထပ်မံတရီပေးလိုက်ပါတယ်လုံးဝအသုံးမပြုပါနဲ့အသုံးပြုခဲ့ရင်ဒုတိယကမ္ဘာစစ်နောက်ပိုင်းမကြုံဘူးသေးတဲ့စစ်ပွဲမျိုးကိုတင်းအနေနဲ့စတင်လိုက်သလိုဖြစ်သွားပါလိမ့်မယ်လို့သမ္မတပူတင်က CBS သတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဒီဆက်သွယ်မေးမြန်းချက်ကိုတော့တနင်္ဂနွေနေ့ညမှာထုတ်လွှင့်မှာဖြစ်ပါတယ်။တကယ်လို့ရုရှားကဓာတုလက်နက်တွေဒါမှမဟုတ်နျူကလ িয়ার လက်နက်တွေအသုံးပြုခဲ့မယ်ဆိုရင်အမေရိကန်အနေနဲ့ဘယ်လိုတုံ့ပြန်မှာလဲဆိုတာကိုတော့သမ္မတဂျိုးဘိုင်ဒန်ကအသေးစိတ်ပြောဆိုခဲ့ခြင်းမရှိပါဘူး။ဘယ်လိုတုံ့ပြန်မလဲဆိုတာကသူတို့အနေနဲ့ဘယ်လိုအတိုင်းအတာအသုံးပြုတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတဲတုန်းကသမ္မတဂျိုးဘိုင်ဒန်ကဥရောပသမ္မတ G7 NATO မဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံပြီးနောက်ပထမတစ်ကြိမ် WMD လက်နက်တွေအသုံးမပြုဖို့ရုရှားကိုတတိပေးခဲ့ပါတယ်။အဲ့ဒီနောက်တလအကြာမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကနျူကလ িয়ার စစ်ပွဲဖြစ်လေမလားဆိုတဲ့စိုးရိမ်ပွဲဟာအနေအထားဟာအတော်အသင့်ရှိနေပါတယ်လို့အစိုးရသတင်းဌာနကနေတဆင့်ပြောကြားခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာစနေနေ့ကအာမေးနီးယားနိုင်ငံကိုရောက်ရှိလာပါတယ်။ကော်ဂစ်ရှတ်ဒေသကအဲ့ဒီအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ရဲ့နယ်စပ်အငင်းပွားမှုတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တဲ့အတွက်အနောက်နိုင်ငံတွေကြားဝင်စစ်ဆက်ပေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်ကုန်ပြီးနောက်ရဲ့အနေငယ်အတွင်သူရောက်ရှိလာတာဖြစ်ပါတယ်။နှစ်နိုင်ငံအကြား2020စစ်ပွဲအပြီးအင်ကာနေကအပြန်အလှန်ပြစ်ခတ်ကြတဲ့အတွက်လူ100ကျော်သေဆုံးခဲ့ပါတယ်။နန်စီပလိုစီကသူ့ရဲ့ခီးစဉ်ဟာငြိမ်းချမ်းအောင်မြင်တဲ့ဒီမိုကရက်တစ်အာမေးနီးယားနိုင်ငံဖြစ်ဖို့နဲ့ကော်ဂေးရှားဒေသတစ်ခုလုံးတည်ငြိမ်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ခိုင်မာအားကောင်းတဲ့သင်္ကေတတစ်ခုဖြစ်တယ်လို့ပြောပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုဟောင်းကနေ1992ခုနှစ်ကလွတ်လပ်ရေးရရှိပြီးဆင်းရဲနွမ်းပါတဲ့အာမေးနီးယားနိုင်ငံကိုအခုနန်စီပလိုစီရောက်ရှိလာတာဟာအမေရိကန်ပြည်ထောင်စုကလာရောက်သမျှထဲမှာယာတုအမြင့်ဆုံးဖြစ်ပါတယ်။သူ့ရဲ့3ရက်ကြာခီးစဉ်ဟာကျွန်တော်တို့ရဲ့လုံခြုံရေးကိုအာမခံဖို့အတွက်ကြီးမားတဲ့အခမ်းအနားကနေပါဝင်လိမ့်မယ်လို့အာမေးနီးယားပါလီမန်ဥက္ကဋ္ဌအလန်ဆိုင်မွန်ယန်ကနန်စီပလိုစီမြောက်ခင်လေးမှာသတင်းသမားတွေကိုပြောပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံဟာ1990ခုနှစ်နဲ့2020ပြည့်နှစ်တွေကစစ်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဇာဘိုင်ဂျန်နိုင်ငံတဲကအာမေးနီးယားလူမျိုးတွေနေထိုင်ကြတဲ့နဂိုနိုကရာဘတ်ဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံစစ်ပွဲတွေဖြစ်ပွားခဲ့ကြတာပါခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဗြိတိန်ဘုရင်မကြီးရဲ့ဇာပတ်တံအခမ်းအနားကိုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံကိုစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။ဗြိတိန်ဘုရင်မကြီးအဲလစ်ဇဘက်ရဲ့ဇာပနာအခမ်းအနားဟာတနင်္လာနေ့မှာကျင်းပမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဘုရင်အစ်စ်ဝန်ကြီးချုပ်အစ်စ်တွေတက်လာပြီးနောက်ဗြိတိန်အမေရိကန်ဆက်ဆံရေးအကူအပြောင်းကာလမှာအမေရိကန်သမ္မတအနေနဲ့ဗြိတိန်နိုင်ငံကိုရောက်ရှိသွားတာဖြစ်ပါတယ်။ ပြည်ထောင်ဝင်ကြီးချုပ်လစ်ထရပ်စ်နဲ့သမ္မတဘိုင်ဒန်တို့တနင်္ဂနွေနေ့မှာဒေါင်းနယ်လန်ယုံမှာအလို့သဘောတွေ့ဆုံမှာဖြစ်ကြောင်းဝင်ကြီးချုပ်ထရပ်စ်ရဲ့ပြောရေးဆိုခွင့်ရှိသူကတောက်ကြနေတော့ကထုတ်ပေါ်ပြောဆိုထားပါတယ်အသက်48နှစ်ရှိပြီဖြစ်တဲ့ဗြိတိန်ရဲ့အမျိုးသမီးဝင်ကြီးချုပ်ကဗြိတိန်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးဟာအထူးဆက်ဆံရေးဖြစ်ပါတယ်ဒါပေမဲ့တည်ထောင်ဆက်ဆံရေးတော့မဟုတ်ပါဘူးလို့ပြောဆိုထားပါတယ်ဘီယမာကြီးဇာဘနာအခမ်းအနားကိုနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးဝင်ကြီးချုပ်အသစ်လစ်ထရပ်စ်နဲ့စနေနေ့မှာဩစတြေးလျ၊နယူးဇီလန်ဝင်ကြီးချုပ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးတနင်္ဂနွေနေ့မှာအိုင်ရစ်၊ကနေဒါနဲ့ပိုလန်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။ဗြိတိန်ဘီယမာကြီး Queen Elizabeth ရဲ့ရုပ်ကလပ်ကိုကြည့်ရှုဂါရဝပြုကြဖို့အတွက်လူထောင်ပေါင်းများစွာဟာအခုလပိုင်းအတွင်းလန်ဒန်မြို့ရဲ့အေးအေးဆုံးညမှာတညလုံးတန်းစီဆောင်ဆိုင်နေကြပါတယ်။ဝန်ထမ်းချင်းအထိတ်အမှတ်နဲ့လာရောက်တန်းစီဂါရဝပြုကြမဲ့သူတွေအနေနဲ့16နာရီလောက်စောင့်ဆိုင်းကြရလိမ့်မယ်လို့အာဏာပိုင်တွေကကြိုတင်ပြီးသတိပေးထားပါတယ်။အဲဒီလိုတီးခံပြီးတန်းစီစောင့်ဆိုင်းနေကြတဲ့သူတွေကိုဂုံပြုတဲ့အနေနဲ့တတိယမြောက်ချားလ်ဗရင်နဲ့သူ့ရဲ့သားတော်မင်းသားဝီလျံတို့ကမကြေညာဘဲနဲ့လာရောက်ပြီးနှုတ်ဆက်ခဲ့ပါတယ်။မင်းသားဝီလျံနဲ့အတူဘီယမာကြီးရဲ့တခြားမြေတော်ခုနှစ်ဦးကလည်းစနေနေ့ကပါလီမန်ထဲကဝက်မင်စတာဟောခမ်းမာတဲ့ကဘီယမာကြီးရဲ့အခောင်းဘေးမှာတန်းစီမတ်တရက်နေကြပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9.13 ညလိုက်ဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ပတ်အံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်ပြီးတင်ပြပေးပါဦးမယ်စကိုင်းတိုင်းဒီပန်းရင်းမြို့နယ်လက်ရကုံကျွော်ကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာကြောင့်လေရကုံကျွော်ဘုံကြီးချောင်းဝင်းအတွင်းမှာစာတင်ကြားနေတဲ့ကလေးငယ်တွေဒေသခံကျွော်သားတွေအပြင်ကာကွယ်ရေးတပ်ဖွဲ့ဝင်စုစုပေါင်း73ဦးလောက်သေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါရယ်သေဆုံးသူတွေထဲမှာ9တန်းချောင်းသား2ဦးပါဝင်အမျိုးသမီး2ဦးပါဝင်တယ်လို့ပြောဆိုပါရယ
်ဒေသခံစာနဲ့တွေ့လာတယ်ကျွန်တော်ရှိတဲ့တူတာကအမျိုးသမီး1ယောက်အမျိုးသား2ယောက်နောက်ထပ်ပြောင်းထပ်တည်တယ်အဲ့တော့ကျွန်တော်ပြောလိုက်တယ်6ယောက်9တန်းချောင်းသား2ယောက်ပါတယ်အဲ့6လောင်းထဲမှာမင်းရဲ့တွေ့တဲ့ကလေးတယောက်ရဲ့အကောင်းဆုံး9လောင်းအဲ့အဲ့ဒါဆိုရင်ဒီလောက်73လောက်ဆိုနေပြီ။ဒီဘက်ကလည်းရှိနိုင်တယ်။နောက်ထပ်လည်းဒီလိုထဲမှာကလေးတွေရှိသေးတယ်။
တည်ဆုံတဲ့သူအရေအတွက်ကိုတော့ VOA ကတိကျအတည်ပြုနိုင်ခဲ့ခြင်းမရှိပေမဲ့ပြစ်ခတ်မှုအပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အကြမ်းဖက်သမားတွေလက်အကုံကျေးရွာအနီးကနေလက်နက်တွေတဲဆောင်ဖို့နဲ့ကျေးရွာဖုန်ကြီးကျောင်းမှာခေါအောင်ပြီးအပြတ်အမောက်လုပ်ငန်းတွေလုပ်နေတဲ့အတွက်လုံခြုံရေးအဖွဲ့ဝင်တွေကိုရဟတ်ရင်နဲ့ပို့ဆောင်ပြီးဝင်ရောက်စစ်ဆေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။စက်တင်ဘာလ18ရက်နေ့မနက်ပိုင်းမှာတော့စစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကကျေးရွာပေါ်မှာပြန်တန်းတာတွေရှိခဲ့ပေမဲ့ပြစ်ကတ်တာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောဆိုပါတယ်
။ကရင်ပြည်နယ်မြဝတီခရိုင်အတွင်းရှိဒီမိုကရေစီကရင်အချိုးပြုတက်မတော် DKVA ဌာနချုပ်စီယာစုံစည်းမြိုင်ကျေးရွာအနီးမှာဒီရက်ပိုင်းအတွင်းသူတို့နဲ့မဟာမိတ်ဖြစ်တဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးတဲ့နောက် KNU တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ကြပါတယ်။KNU နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးကြီးစံတွေကြားရောက်ပေါက်ကွဲခဲ့တဲ့အတွက်ကြောင့်အနီးအနားစီကျေးရွာတွေကစစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုကူပြေးပြီးအနီးဆုံးဖုန်ကြီးကျောင်းတွေမှာခိုလုံနေကြရပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုခဲ့သလို KNU နဲ့ PDF တပ်ဖွဲ့တွေကလည်း drone တွေကိုအသုံးပြုပြီးပြန်လည်တိုက်ခိုက်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့တွေက KNU နဲ့ PDF ပူးတွဲတပ်ဖွဲ့တွေတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့အတွက်ဒီမိုကရေစီကရင်အချိုးပြုတပ်မတော် DKBA ရဲ့စစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီး Sosti ကသူတို့နယ်မြေတွေကိုအသုံးပြုခွင့်ပေးခဲ့တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ
တရုတ်အာကာသယင်မှု2ဦးဟာအသစ်တိဆောက်နေတဲ့တရုတ်အာကာသစခန်းအပြင်ဘက်ကိုလမ်းထွက်လျှောက်ခဲ့တဲ့အကြောင်းစနေနေ့တုန်းကတရုတ်အစိုးရသတင်းဌာနကကြေညာပါတယ်။တရုတ်အာကာသယင်မှု2ဦးဖြစ်တဲ့စိုင်းဇောင်ဟင်းနဲ့ချန်တောင်တို့ဟာအာကာသစခန်းရဲ့အရေးပေါ်တကားပေါက်လက်ကင်တန်းကိုတပ်ဆင်ဖို့အခုလိုအပြင်ကိုလမ်းထွက်လျှောက်ခဲ့တာဖြစ်ပါတယ်။ တရုတ်အာကာသအစီအစဉ်ဟာစစ်တပ်ကနေတာဝန်ယူလုပ်ဆောင်နေတာဖြစ်တဲ့အတွက်နိုင်ငံတကာအာကာသစခန်းကနေထုတ်ပယ်ခဲ့ပြီးနောက်ပိုင်းမှာတရုတ်အစိုးရကကိုယ်ပိုင်အာကာသစခန်းကိုတည်ဆောက်နေတာဖြစ်ပြီးဒီနှစ်အကုန်မှာပြီးစီမှာဖြစ်ပါတယ်။အာကာသယင်မှု2ဦးအာကာသတဲထွက်ပြီးအလုလုနိုင်ဖို့တတိယအာကာသယင်မှုဖြစ်တဲ့လေယိုယန်းကအာကာသစခန်းအတွင်းကနေကူညီလုပ်ဆောင်ပေးခဲ့ပါတယ်။အခုလိုအာကာသအတွင်းထွက်ပြီးလမ်းလျှောက်ခဲ့တာဟာ6လအတွင်းဒုတိယအကြိမ်ဖြစ်ပြီးလွန်ခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကတော့လီယိုနဲ့ချန်းတို့တို့အာကာသတဲကိုထွက်ခဲ့ပါတယ်။တရုတ်ဟာအာကာသတဲကို2003ခုနှစ်ကပထမဆုံးအကြိမ်လူစေလွတ်ခဲ့ပြီးအမေရိကန်နဲ့ဆိုဗီယက်ဟောင်းရုရှားပြင်းရင်အာကာသတဲကိုလူစေလွတ်နိုင်တဲ့တတိယမြောက်နိုင်ငံဖြစ်လာပါတယ်
။ကိုရီးယားကျွန်းဆွယ်စစ်ပွဲတုန်းကကြာဆုံးခဲ့ကြတဲ့တရုတ်စစ်သား88ဦးရဲ့အရိုးစုတွေကိုတောင်ကိုရီးယားအစိုးရကတောက်ချာနေကတရုတ်ကိုပြန်လည်လွှဲပေးလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့မေလအတွင်းကတောင်ကိုရီးယားသမ္မတယွန်ဆုပ်ယိုအာဏာရရှိခဲ့ပြီးတဲ့နောက်ပထမဦးဆုံးအနေနဲ့အခမ်းအနားနဲ့ပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဆိုလ်မြို့တော်အနီးအင်ချွန်းလေစိတ်မှာတရုတ်လေတပ်သယ်ယူပို့ဆောင်ရေးလေယာဉ်ပေါ်ကိုတင်ဖို့အတွက်တောင်ကိုရီးယားဂုံပြူတပ်ဖွဲ့ဝင်တွေကတရုတ်တပ်ဖွဲ့ဝင်တွေလက်ထဲကိုအရိုးစုထည့်ထားတဲ့တစ်တာငယ်လေးတွေလွှဲပြောင်းပေးတဲ့အခမ်းအနားကိုရုတ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသပါတယ်။အခုလွှဲပြောင်းပေးလိုက်တာဟာ6ချိန်မြောက်ဖြစ်ပြီး2014ခုနှစ်ကသဘောတူညီချက်အရကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့တရုတ်စစ်သားတွေရဲ့အရိုးစုပေါင်း913စုကိုပေးပို့ပြီးဖြစ်ပါတယ်။1950ကနေ1953အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းတရုတ်ကွန်မြူနီတပ်ညီကမြောက်ကိုရီးယားဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးအမေရိကန်နဲ့မဟာမိတ်တို့ကတောင်ကိုရီးယားဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီစစ်ပွဲမှာတရုတ်စစ်သားပေါင်း 38,000 လောက်တေးချေဒဏ်ရာရှိခဲ့တယ်လို့တရုတ်ဘက်ကပြောပေမဲ့အနောက်နိုင်ငံတွေကတော့ 4,000 လောက်တေးချေထိခိုက်ခဲ့တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနေ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမှာတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ပူလမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုသူတမ္မတ်ကြီးအဖြစ်ဆက်လက်ထားရှိပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားထောင်ကျော်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှာစနေနေ့ကဆောင်တောင်းဆိုဆန္ဒပြလိုက်ကြတယ်လို့အခြားနိုင်ငံတချို့မှလည်းတပြိုင်တည်းထဲမှာတောင်းဆိုခဲ့ကြပါတယ်ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုရရှိရေးစစ်ကောင်စီဘက်ကလည်းကြိုးပမ်းနေချိန်မှာဒီဆန္ဒပြပွဲတွေထွက်ပေါ်လာတာပါဒီအကြောင်းကိုဆက်ပြီးနားဆင်ပါခင်ဗျာကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိပေးဖို့ Global Credential Campaign အဖြစ်နဲ့အမေရိကန်နိုင်ငံတစ်လွှားပြည်နယ်ပေါင်း15ခုကမြန်မာနိုင်ငံသား2000နီးပါးဟာနယူးယောက်မြို့လယ်လမ်းမတွေကိုလှည့်လည်ပြီးကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြတောင်းဆိုခဲ့ကြတာပါကုလသမဂ္ဂကိုယ်စားလှယ်စီစီရေးအဖွဲ့ Credential Committee အနေနဲ့မြန်မာနိုင်ငံသားတွေရဲ့အခုလိုဆန္ဒပြထုတ်ပေါ်မှုကိုထည့်သွင်းစဉ်းစားမယ်ဆိုတာယုံကြည်တယ်လို့နယူးယောက်ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ဦးနေတင်မြစ်ကပြောပါတယ
်အကြီးကယူရချက်ကတော့ကျွန်တော်တို့ UNG ကခန့်အပ်ထားတဲ့တာမတ်ကြီးဦးကျော်မိုးတွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရရဲ့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာအပိုင်းအဝန်းနဲ့ကုလသမဂ္ဂအပိုင်းအဝန်းကသိပြီးတော့ဒါတွေကိုအမြန်ဆုံးရပ်တန့်နိုင်အောင်ဒီကုလသမဂ္ဂအခွေပြုမှုချုပ်ရောခရစ်ယာန်ချယ်ကော်မတီရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောကျွန်တော်တို့ကစိတ်မှန်တွေလည်းကျွန်တော်တို့ပြဖို့ထားပါတယ်ပြဖို့ထားတဲ့အပြင်ပေါ့လေကျွန်တော် petition letter တွေလည်းကျွန်တော်ထိုးထားပါတယ်အခုတော့တိုင်းနဲ့ချီကျွန်တော်ရရှိနေပါပြီအဲ့လိုလုပ်တဲ့အခါမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောဒီခရစ်ယာန်ချယ်ကော်မတီကိုးနိုင်ငံတွေရောဒါတွေကိုသိရှိရတဲ့အခါဒါကပေါ့ပြည်သူကလက်ခံထားတာအားလုံးကဒါအတိအမှတ်ပြုထားတဲ့ဒါဥကြုံမိုးထွန်းဖြစ်တဲ့အတွက်ဥကြုံမိုးထွန်းကလည်းတင့်တော်တယ်ဆိုပြီးတော့ဆက်လက်ထားရှိဖို့ကအရေးအရေးပါပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်အကျဉ်းမှယုံကြည်ပါတယ်ခင်ဗ
ျအလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတိုင်းရင်းသားပေါင်းစုံ250ဝန်းကျင်ကလည်းတာမကြီးဥကြုံမိုးထွန်းကိုကုလအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပေးရေးဗန်ကူးဝါမြို့မှာတောင်းဆိုဆန္ဒပြခဲ့တယ်လို့ကိုမြင့်ဝေကပြောပါတယ
်လက်ရှိအနေအထားမှာစစ်ဆိုရကိုကျွန်တော်တို့ကလုံးဝစန့်ကျင်နေဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်မိုးထွန်းကိုကျွန်တော်တို့အားလုံးအပြီးတော့ဆက်လက်ပြီးတော့ထောက်ခံတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာနေရာဆက်လက်ရရှိဖို့အတွက်ကနေဒါအစိုးရအနေနဲ့ဆက်လက်ပြီးတော့ထောက်ပံ့ပေးသွားဖို့အတွက်ကျွန်တော်တို့ကနေပြီးတော့အစိုးတင်လွှင့်ရပါမယ်
။ဥရောပနဲ့တလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းအမ်စတာဒမ်မြို့စပေါ့ကွင်းမြင်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဦးဆောင်ပါဝင်တဲ့တန်ဃာတော်ဒေါက်တာအရှင်စန္ဒဝရမိတ်တာက
စေအနာ ထုတ်ချရေတော်လန်ကြီးတော်တာဒီကြောင့်မို့လို့ပြောရအောင်တာမဒီပါနိုင်ငံကြီးရဲ့အကြောင်းလေးလို့ဒါကြောင့်မို့လို့ဆင်းတော့အားလုံးဟာဆက်လက်ပြီးတော့မှဒီလိုဘက်ကရက်တည်ပြီးဘုရားသခင်မှာလေယာရရှိရတဲ့ဆင်းတော့တက်တာပါဝင်ပြီးဆောင်ရွက်နေကြဖြစ်ပါတယ်
Global Credential Campaign အဖြစ်လုပ်တဲ့ဒီပွဲမှာကုလသမဂ္ဂအတွင်းမှုချုပ်နဲ့ Credential Committee စီကိုလက်မှတ်ပေါင်းသိန်းကျော်ပါဝင်တဲ့မြစ်တာရက်ခန်စာကိုပေးပို့ထားပြီး NUG အစိုးရကိုအတိအမှတ်ပြုပေးရင်းနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှဆက်လက်ခံထားရေးတောင်းဆိုထားကြပါတယ်ခင်ဗျာ
VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဒီကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတွေးဆမေးမြန်းခန်းဖြစ်ပါတယ်မြန်မာနိုင်ငံကိုတိရိလင်္ကာနိုင်ငံလိုအဖက်ဖက်ကပြိုကွဲတဲ့အခြေအနေမျိုးရောက်မသွားရအောင်လို့ဗက်ပေါင်းစုံကစဉ်းစားကြဖို့လိုနေပြီလို့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေး CESD အမှုဆောင်ဒါရိုက်တာဖြစ်တဲ့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်ဦးသိန့်ထိုက်ဦးကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားပါပါခင်ဗျာ
ဒီငွေလဲလုံးကွာဟာချက်ကိုမထိမ့်မင်းနဲ့အတင်းအကျပ်ထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုးမန်ဘိုးပန်ကိုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မှမလားဆိုဆွေးမှုရှိပါတယ
်စေတနာကတော့ခုနပြောတဲ့ဒီနိုင်ငံသားငွေအာဝင်ရရှိမှုဒီနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်เนาะဒီငွေလွှဲနှုန်းနဲ့ကန့်သတ်လိုက်တယ်လို့ဟိုပြောလို့ရပါမယ်လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံသားငွေသုံးစွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမတိခိပဲနဲ့နိုင်ငံသားငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိတယ်အဲ့တော့လေယာကဏ္ဍကပို့ကုန်လုပ်ငန်းတွေအများကြီးသွားထိတယ်ဒါပြီးအထည်ချုပ်လုပ်ငန်းကပို့ကုန်လုပ်ငန်းတွေကိုသွားထိတယ်เนาะပြီးရင်ကျွန်တော်တို့ဒီတချို့တည်ယဝင်လမ်းကြောင်းတွေပို့ပေးနေတဲ့ငွေပို့လုပ်ငန်းတွေကလည်းလုံးမရဖြစ်သွားတယ်เนาะဥပမာအဖြစ်အရင်တော့ဆိုရင်ကျွန်တော်တို့ True Money တို့ပါလို့ဆိုရင်ပို့လို့ရတယ်ဒါပေမဲ့အခု1850နဲ့ကြာတော့ဘယ်သူမှမပို့တော့เนาะအဲ့လိုတွေဖြစ်သွားတော့အဲ့ဘက်ကရှင်းပြောရင်တကယ်ဟိုပါပေါ့နော်ဆေးအတွက်နဲ့အတော်ကြီးလေးသွားတယ်ပေါ့နော်အဲ့တော့ဟိုအဲ့ဒါနေထပ်ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲမှာဒီဘိုဘန်ကနေဇက်တိုက်လုတ်တဲ့ဒီလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ဟိုလမ်းကြောင်းကပို့လွှဲတဲ့ဘက်ကိုဟိုကောက်ကောက်ပေါအောင်လိုက်မိတယ်လို့ဖြစ်သွားတယ်နော်အဲ့တော့ဘာထပ်လုတ်လဲဆိုရင်ကျွန်တော်တို့ကဒီဟိုဟာတွေပေါ့နော်တွင်းကုန်လိုင်စင်နဲ့ကန့်တတ်လိုက်တယ်ပို့ကုန်တွင်းကုန်တွေမကောက်ပို့ကုန်တွေကလိုင်စင်နဲ့ကန့်တတ်တယ်ဟာဖြစ်လာအဲ့တော့တွင်းကုန်တွေကလည်းဟိုဈေးကြီးုံတွေမကောက်ဘူးပစ္စည်းရပါရှားလာတယ်ပို့ကုန်ကလည်းပို့မရဖြစ်လာတယ်ပို့ကုန်လုံးတဲ့လူတွေကလည်းမပို့ကျင်တော့ဘူးဖြစ်လာတယ
်ငွေကြီးဖောင်းပေါ်မှုနဲ့ပတ်သက်လို့ဘိုးဘန်ရဲ့ခိုင်တွေဘုံတွေကရောထိရောက်တယ်လို့မြင်ပါသလားခင်ဗျာ
တကယ်ဆိုရင်တော့ inflation အကြီးကျယ်ဖြစ်ရင်ကျွန်တော်တို့ဘေးပတ်ဝန်းကျင်အိမ်ကြီးညာနိုင်ငံတွေကဘိုးဘန်တွေကဘာလို့ရလဲဆိုတော့အတိုးနှုန်းကိုမြင့်ရအဲ့မဲ့ဘုံမကြီးမှာတော့တုံးတော့မမြင့်ကျင်တာကဘန်တွေကလည်းအော်နေတယ်တုံးတော့မမြင့်မှာနဲ့မမြင့်မှာနဲ့မြင့်ရင်ကျွန်တော်တို့ကเนาะဟိုကျွန်တော်တို့ကိုပြန်ဆက်နေတဲ့သူတွေကအခုကဘန်တွေမှာလည်းဒီတက်တန်းလွန်ပြီးတော့ဘာမှဟိုရှင်းပြောရင်ဘန်တွေကိုဒုက္ခပေးနေတဲ့ NPL ရဲ့ပြဿနာကလည်းအကြီးပဲဖြစ
် NPL ဆို
တော့က non performing loans ပေါ့ဗျာ
ဟုတ်ကဲ့
အဲ့တော့အများသောအားဖြင့်ကျွန်တော်တို့ရဲ့လုပ်ငန်းရှင်ကြီးတွေကနေပြီးတော့ဘန်တွေကနေချီးထားပြီးတော့ပြန်မဆက်နိုင်တဲ့ဟာအဲ့တော့တုံးတုံးတဲ့ဒီလူတွေကလည်းပို့ပြီးပြန်ဆက်ဖို့ကဝေးလေလေပေါ့ဗျာဝေးလေလေဆိုတော့ဘန်တွေကလည်းသူတို့ရဲ့ NPL ပြဿနာကြီးကအကြီးဖြစ်နေတဲ့အကြောင်းမျိုးတုံးတုံးကိုမမြင့်ကျင်ဘူးမမြင့်ကျင်တော့တုံးတုံးကိုသူကနှိမ့်ထားတယ်အဲ့တော့ကျွန်တော်တနေ့ကပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်ပြောခဲ့တာကဆွေးနွေးတာကအထူးသဖြင့်ထိုင်းပညာရှင်တွေကလည်းကျွန်တော်ကိုထောက်ပြခဲ့တာကဒီကိစ္စကသူတို့69မှာငွေကြီးကြီးရဖြစ်တော့ကဒါမျိုးကိုပဲကိုင်စီမံခန့်ခွဲဖို့လုပ်ခဲ့တယ်ဒါပေမဲ့သူတို့အမှားကြီးမှားခဲ့တယ်အဲ့ဒါပါလဲဆိုတော့ဘောဂဗေဒရဲ့တကယ်အခြေခံသဘောတရားဖြစ်တယ်ကျွန်တော်တို့ခေါ်တော့ဒီ impossible trinity လို့ခေါ်တယ်အဲ့ဒါပါလဲဆိုတော့ဒီ3ဟိုဟာတဲ့ဒီလုပ်ငန်းစဉ်3ရပ်ကတဲ့ဒီပြိုင်နဲ့အဲထဲမှာ3ခုစုံအောင်မြင်အောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့သူသဖြင့်ဟိုအဲ့ထဲမှာအကြီးမားဆုံးလုပ်ငန်းစဉ်ကဒီငွေလွှဲနှုန်းကိုနှုံးတယ်သတ်မှတ်တဲ့ကိစ္စပြီးရင်ဟိုဟာကိုလည်းဒီပြင်ပငွေစည်းစည်းမှုကိုလည်းဖွင့်ထားတဲ့ကိစ္စပြီးရင်အတိုးနှုံးကိုလည်းအတိုးနှုံးနည်းနည်းနဲ့ပဲအာတတ်မှတ်ထားတဲ့ကိစ္စဟာတဲ့သုံးခုစုံကိုအာဒီပြိုင်နဲ့လှုပ်ဖို့ဆိုတာမဖြစ်နိုင်ဘူးတဲ့ညာသောအပြင်ဘိုဘန်တွေကလည်းဒီသုံးခုစုံကိုလှုပ်ချင်တယ်ဘာကြောင့်လဲဆိုတော့တိုင်းပြည်စီးပွားရေးကိုကောင်းအောင်စီးပွား growth ကိုမထိခိုက်အောင်သူတို့ကလှုပ်ချင်တယ်အဲအဲ့ဒီအတွက်ကြောင့်အဲ့လိုမျိုးသူတို့လှုပ်တော့ များသောအားဖြင့်ဘိုဟိုဘန်တွေကသူတို့ရဲ့ပိုင်ဆိုင်တဲ့တိုင်းပြည်ရဲ့အရန်ကိုတုံးပြီးတော့ဒီတုံးကိုကျုံရအောင်လုပ်တယ်เนาะဒါပေမဲ့ထိုင်းမှာမရခဲ့ဘူးအဲတော့ကျွန်တော်တို့ရှိမှလည်းဒါဟာရပါမလားဆိုတဲ့ဟာကိုသူတို့စိုးရိမ်နေပေါ့ဗျာကျွန်တော်ကလည်းအကိစ္စစိုးရိမ်ပါတယ
်ပြည်ပကနေဝင်လာတဲ့ဒီလစာငွေတွေအပေါ်မှာထိချုပ်ပြီးတော့ဒါကိုစီကံဖောက်ပြမယ်ဆိုလို့ရှိရင်အရေးယူမယ်ဆိုပြီးသတိပေးတာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ဒီလိုရေးယူတယ်ဖန်ဆီးတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားပါတယ်ဒါနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲခင်ဗ
ျထိ ठो တဲ့ကိစ္စကကျွန်တော်တို့ကအောက်ချိန်မှာကြတော့ဘာဖြစ်သွားသလဲဆိုတော့ဒီမြောက်ဝီရီတို့မဲဆောက်တို့မှာဒီချက်ပေးဘတ်ယူပေါ့လုပ်ငန်းတွေကိုလုပ်ပေးနေတဲ့ဒီခွေးချေစပွဲလေးနဲ့ထိုင်နေတဲ့အားတွေကအများအများဖန်ခံလိုက်ရတကယ်ဆိုရင်တော့သူတို့ကကျွန်တော်တို့တိုင်းပြည်တွေကိုဝင်လာမဲ့ဘတ်တွေကိုယူပေးနေတဲ့သူတွေနော်ကျွန်တော်တို့စီကအလုံးရင်းနဲ့စက်တွေကိုတည်သွားပြီးတော့အာလုံးမဲ့ဟိုလက်ကြီးသမားတွေမဟုတ်ဘူးနော်အဲ့တော့ပြဿနာကအဝင်နေအားလုံးကိုကျွန်တော်တို့ကသွားပြီးတော့ပိတ်ဆို့နေလို့ဖြစ်နော်အဲ့တော့အခုအရေးကြီးဆုံးအခက်အခဲကခုနပြောတဲ့ဘောဂဗေရာပညာရပိုင်းဆိုင်ရာကလည်းအခုသွားနေတဲ့လမ်းကြောင်းတွေကဟိုပါပေါ့နော်ဘောဂဗေရာ theory ရဖြစ်နိုင်ခြင်းမရှိဘူးဆိုတဲ့ဟာကကျွန်တော်တို့မှာပညာရှင်တွေကလည်း theory နဲ့တွက်ပြပြီးပြီဥမာအဖြစ်ဒါကိုလိုက်လုပ်တဲ့နိုင်ငံတွေတော်တော်များများပေါ့ထိုင်းနိုင်ငံတို့လိုအခုတလုံးအားမှာဖြစ်သွားတဲ့ theory လင်္ကာတို့မှာလည်းလုံးမရဘူးဆိုတာလည်းတည်တည်ပြပြီးပြီเนาะအဲ့ဒါကိုကျွန်တော်တို့ကလည်းလုံးမရတာဖြစ်နေတယ်အဲ့တော့ဒါကိုဘယ်လိုဖြေလျှော့မလဲဆိုတဲ့အပိုင်းရတစ်ပိုင်းဒါပေမဲ့အောက်ခြေမှာတကယ်လက်တွေ့လို့ရတဲ့ဟာကဖမ်းနေစီးတဲ့ဟာကအလွယ်ဆုံးနည်းလို့ဖြစ်အဲ့အလွယ်ဆုံးနည်းကိုလည်းလုံမိတဲ့ဟာကသွက်ထီတာကခုနပြောတဲ့ပို့ကုန်လုပ်ငန်းရှင်တွေဒုက္ခရောက်ဒီဘက်မှာ license နေနဲ့ကြက်မှတ်လိုက်တဲ့အခါဒုတိယကကျွန်တော်တို့ခုနငွေလွှဲလုပ်ငန်းမှာလည်းအသေးစားလေးတွေဆိုတာကကျွန်တော်တို့ရဲ့တကယ်အလုပ်သမားတွေသူတို့ရဲ့ချွေးနှဲစာကိုလုတ်ပေးနေတဲ့ဝန်ဆောင်မှုပေးနေတဲ့အကျိုးဆောင်တွေကအဖမ်းခံရပြီးတော့တကယ်အခုငွေလွှဲလုပ်ငန်းမှာငွေလွှဲနှုံးနေကမောက်ကမဖြစ်အောင်ကင်ပြီးကစားနိုင်တဲ့လက်ကြီးသမားတွေကြတော့ကျွန်တော်တို့သိတော်မသိเนาะအဲ့တော့ဖမ်းနေစီးရဆိုတဲ့ကိစ္စကမဆိုင်တဲ့လူတွေဟိုဟာပေါ့ကျွန်တော်တို့ခေါ်တော့ small fish တွေဖမ်းမိနေတယ်လို့ဖြစ်တယ်เนาะဒါပေမဲ့ပိုဆိုးတာအဲ small fish တွေကကျွန်တော်တို့အတွက်အရေးကြီးကြီးဝန်ဆောင်မှုပေးရမယ်အလုပ်သမားတွေအတွက်ကိုအစိုးရကိုစားဝန်ဆောင်မှုပေးနေတဲ့လူတွေဖြစ်တယ်เนาะအဲ့တော့ကျွန်တော်တို့အလွဲကပူပူပြီးတော့ထပ်ဆင်ပြီးတော့လွဲတယ်လို့ဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့အခုလောလောဆယ်ကျွန်တော်ကြုံတွေ့နေရတဲ့အခက်အခဲတွေကပူပြီးတော့အာကြီးမားလာနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တို့က
ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အခွင့်အလမ်းကောင်းတွေကိုကျွန်တော်စဉ်းစားတဲ့အခါမှာလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံတဝန်းကအကြမ်းဖက်မှုတက်တဲ့ကိန်းပြိပကကိစ္စတွေကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်ဒီစစ်ပီးဒုက္ခတွေတွေညလာတာအလုံးလုံးနိုင်တဲ့လုပ်ငန်းတွေရပ်တန့်တာနောက်ပြီးတော့လုံခြုံရေးကြောင်းပြခြင်းနဲ့လမ်းတွေပိတ်ထားတာအဲကုန်ပစ္စည်းတွေယူပို့ဆောင်ရေးတွေပိတ်နေတယ
်
ဒီအခြေအနေတွေကိုရောဒီပြပခတွေကမြန်မာနိုင်ငံအခြေအနေကိုဟိုတီးလင်္ကာနဲ့မတူပေမဲ့ပို့ပြီးတော့ဒုက္ခရောက်အောင်တွန်းပို့နေတဲ့အနေအထားမဖြစ်နိုင်ဘူးလား
ဖြစ်တာပေါ့ဒါကြောင့်မလို့ကျွန်တော်ပြောနေတာကဒီကျွန်တော်တို့အရေးကိုကုပေးခြင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရောနော်နိုင်ငံတကာကလည်းဒီအချိန်မှာเนาะစီးပွားပြစ်ဒဏ်ခတ်သတ်မှတ်ဖို့ကိုအတင်းကိုတောင်းဆိုနေတာရှိတယ်เนาะအဲ့တော့သူတို့ကတော့ဒီမိုကရေစီအရေးဆိုပြီးတော့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုပေမဲ့လက်တွေ့မှာသွားထိမှာကဒီအလုပ်သမားတွေဖြစ်เนาะအလုပ်သမားတွေကိုထိမဲ့ကဏ္ဍကိုကြည့်ပြန်တော့လေဒီအထယ်ချုပ်ကဏ္ဍဆိုတာကကျွန်တော်တို့ရဲ့ဒီအုပ်ချုပ်ရေးရန်နေရာကိုအခွန်အနေနဲ့ပေးနေတာကမရှိသလောက်ပဲများသောအားဖြင့်အထယ်ချုပ်ကနေရတဲ့ငွေမှန်သမျှဟာဟိုဟာနဲ့ဒီလုပ်ငန်းရှင်နဲ့အလုပ်သမားတွေကပဲခွဲယူကြတာအစိုးရကရတဲ့အခွန်ဆိုတာကကျွန်တော်တို့ရဲ့ဒီ CMB လုပ်ငန်းဖြစ်တဲ့တို့ကြောင့်ခွန်ခါအစိုးရမရဘူးအဲ့တော့ဒါဟာဒီခုလက်ရှိအုပ်ချုပ်ရေးရန်နေရာကိုထောက်မပေးနေတဲ့ကဏ္ဍကြီးဖြစ်တဲ့အတွက်ကြောင့်မလို့စီးပွားပြစ်တပြစ်ဒဏ်ခတ်သတ်မှတ်သင့်တယ်ဆိုပြီးတောင်းဆိုနေတဲ့သူတွေကလည်းပြန်ပြီးတော့စဉ်းစားဖို့လိုတယ်ဒါသူတို့ကစေတနာနဲ့ဒီမိုကရေစီကိုကူညီတယ်ဆိုပေမဲ့လည်းတကယ်လက်တွေ့အကျိုးဆက်ကခံရမှာကကျွန်တော်တို့ဒီဟိုဟာတွေဖြစ်နေတယ်เนาะအထယ်ချုပ်လူသမားတွေဖြစ်နေတယ်အဲ့တော့အထယ်ချုပ်လူသမားတွေကို အခါဝယ်ပေးရင်းနဲ့သူတို့ရဲ့လူမှုဘဝအောင်မြင်အောင်လုပ်ရေးဟာကျွန်တော်တို့ဒီချိန်မှာအမှန်တန်ရေးကြည့်နေတယ်เนา
ะဟုတ်ကဲ့အခုခုနမိခွန်ဝယ်ပြန်ဆက်မိရင်ကျွန်တော်ဒီလက်နက်ကင်ပြိပကကြောင့်ဖြစ်လာတဲ့ဒီလမ်းပိတ်ဆို့မှုနောက်ပြီးတော့ဒီကျွန်တော်တို့အခုဆိုလို့ရှိရင်တော့နေရဒေသတော်တော်များများရဲ့လုံခြုံမှုပေါ့နော
်ဟုတ်တယ
်လုံခြုံမှုဒါတွေကလည်းထိခိုက်နေတဲ့အနေအထားတွေရှိပါတယ်အဲ့တော့ဒီအခြေအနေတွေကြောင့်ရောမြန်မာနိုင်ငံရဲ့စီးပွားရေးကဟိုကိုမျောလင့်မထားပြီမဲ့ဟိုအခြေအနေပို့ပြီးတော့ဆိုးဝါးသွားတာမျိုးဖြစ်နိုင်နေပါခင်ဗျအ
ဲ့ဒါကတော့ဟိုပါပေါ့နော်ဒီကျွန်တော်ကတော့ဒါပဏိပခကိစ္စတွေကိုဟိုသုံးသတ်တဲ့လူမဟုတ်တဲ့တွေ့ကြောင်းမျိုးကျွန်တော်အတွက်ကတော့ဒီဟာကဟိုဟိုပါပေါ့နော်သုံးသတ်ပြဖို့ကျွန်တော်အခက်အခဲရှိတယ
်
သို့တော်လည်းပဲကျွန်တော်စီးပွားရေးရှုထောင့်ကြည့်မယ်ဆိုရင်တော့တနေ့ကကျွန်တော်ရည်ညွှန်းခဲ့တဲ့စီးပွားရေးညွှန်ကိန်းနေပေါ့နော်ဥပမာပြင်ကမ္ဘာပံကကျွန်တော်တို့2020 21ဟိုပါပေါ့21မှာ18ရာခိုင်နှုန်းအထိကျသွားတယ်ဆိုတာကနေအခု2022မှာ300ခိုင်နှုန်းအထိပြန်တက်မယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ရဲ့ဒီစီးပွားရေးနဲ့ဘောဂဗေဒပညာရပ်ကနေရှုထောင့်အောင်ကြည့်မယ်ဆိုရင်ဒါအမတန်ကြီးမားတဲ့ပြန်လဲဟိုပါပေါ့နလန်ထလာတဲ့ဟာပေါ့ recovery ပေါ့ဗျာเนาะဘာကြောင့်လဲ27ရာခိုင်နှုန်းပြန်ပြီးတော့ကျွန်တော်တို့ကတက်ရတာเนาะအဲ့တော့ဒါဟာအမတန်ကြီးမားတဲ့နလန်ထမှုပေါ့เนาะအာခေါင်းပြန်ပြီးစီးပွားရေးဥမော့လာတဲ့အနေအထားပေါ့ဒါဟာကျွန်တော်ဟိုတနေ့ကလည်းတေချာရှင်းပြသလိုပဲဟိုနိုင်ငံရေးဒီကြောင့်ဖြစ်နေတာမဟုတ်เนาะအဲ့တော့ဟိုနိုင်ငံရေးမှာလည်း benefit ကဟိုဆွဲအားတွန်းအားကြောင့်ဖြစ်လာတဲ့စီးပွားရေးအရေးမဟုတ်ဖဲနဲ့တကယ်ကျွန်တော်တို့နိုင်ငံထဲမှာစဉ့်ဉံခံပြီးတော့ဆောင်ရွက်ပေးတဲ့လေသမားတွေအလုပ်သမားတွေနဲ့ရွှေပြောင်းအလုပ်သမားတွေရဲ့ဆောင်ရွက်မှုကြောင့်ဖြစ်လာတဲ့အာစီးပွားရေးဥမော့လာတယ်လို့ပြောလို့ရတယ်နော်အဲ့တော့အဲ့ဒီအနေအထားတွေကြည့်မယ်ဆိုရင်အခုဟိုပါဘောပဏိပက်ကဖြစ်နေတဲ့အနေအထားတွေနဲ့ရှင်းကြည့်လိုက်မယ်ဆိုရင်အချိန်ကာလကအတူတူလိုပဲဖြစ်တော့ပဏိပက်ကဖြစ်တဲ့လူတွေဒါကိုဘယ်လိုပြောသလဲပေါ့ကျွန်တော်ဟိုဘယ်လိုပြောမလဲသူတို့ ਨੇ စီကဆွေးနွေးမှုတွေကျွန်တော်ပြန်ဟိုသုံးသပ်ချင်တယ်ကျွန်တော်စီးပွားရေးရှုထောင့်အကြည့်မယ်ဆိုရင်တော့ဟို2022ကပြန်ပြီးတက်မယ်ဆိုတဲ့ဟာဖြစ်နေနော်နောက်တစ်ခုကလည်းကျွန်တော်တို့လွှဲပုံငွေရဲ့အခန်းကဏ္ဍကလည်းဒီချိန်မှာအရန်အရေးကြီးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံထဲမှာအများစုရွှေပြောင်းလို့သမားတွေအများစုလာကြတာခြေလက်နေတကယ်ဆင်းရဲနွမ်းပါတဲ့မိသားစုတွေကနေလာကြတာမတန်မဟိုဘာမှနော်ဒီနိုင်ငံအတွင်းမှာလောက်ကန်ရှားပါတာနေပြည်ပကိုနော်အခုဆိုရင်ကျွန်တော်တရားဝင်လာနိုင်တဲ့ဥယျာအရန်နေနေတယ်။ထိုင်းဘက်ကလည်းအများကြီးဟိုကြံ့ကြံ့မှုတွေဖြစ်နေတယ်အဲ့တော့တရားမဝင်ခိုးဝင်ပြီးစွန့်စစားလာပြီးလောက်ကြတယ်နော်အဲ့ဒီလောက်တဲ့ဥယျာဉ်ကလည်းအရန်များလာအဲ့အတွက်ကြောင့်မလို့ဒီလူတွေကလည်းပြန်ပြီးတော့ပို့နေတယ်ဆိုတဲ့ဟာရှိတယ်နော်အဲ့တော့ကျွန်တော်တို့ကဒါပေမဲ့ဒါကြောင့်မလို့ဒီလူတွေပို့နေတဲ့ဟာလည်းများလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကျေးလည်နေပြည်သူတွေဈာမှာလည်းစီးပွားရေးအရာထွက်ပေါက်တစ်ခုရှိနေတယ်ကျွန်တော်တို့ခေါ်တော့ social safety net တစ်ခုရှိနေတယ်ဆိုတဲ့ဟာလည်းအသေးချာပဲနော်အဲ့ဒီအနေအထားတွေမှာပဏိပက္ခကဘယ်လိုဖြစ်နိုင်တယ်လဲဆိုတော့ကျွန်တော်အဲ့ဒီဟာကိုမသုံးသပ်နိုင်ဘူးပေါ့နော
်ဒီအကြက်တဲတွေကြားမှာအခွင့်လန်းကောင်းနေဒီလေပေါ်လာတတ်တယ်ဆိုပြီးတော့တချို့စီးပွားရေးပညာရှင်တွေကသုံးသပ်ပါလေအဲ့တော့အခွင့်လန်းကောင်းနေပေါ်လာဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေဟာဘာဘာဒီအရေးပေါ်အနေနဲ့ဘာဒီဖြည့်ဆင်းဖို့လိုလဲဆိုတာကို
အဓိကတော့ကျွန်တော်တို့ဟာသီရိလင်္ကာနဲ့ပဲမိထားရဆိုသီရိလင်္ကာနဲ့ပဲပြန်ပြီးတော့ဖြေရတာပေါ့နော်ဟိုဖြေကျင်တယ်ပေါ့သီရိလင်္ကာလိုမျိုးလုံးဝပျို့လဲသွားပြီးတော့မှပြန်ပြီးတော့တည်ဆောက်ရမယ်ဆိုရင်အဲ့စီးပွားရေးဟာနောက်ထပ်9နှစ်10နှစ်ပြန်ပြီးတော့အချိန်ကြာကြီးအများကြီးယူရတာနော်ဘာကြောင့်လဲဆိုတော့စီးပွားရေးကပြည့်ုံနေမကောက်ဘူးနိုင်ငံရေးကပါပြတ်သွားတာနော်ပြီးရင်အုတ်ချိုရေးပို့ပြီးတော့ရေးကြအုတ်ချိုရေးရန်နေရပါပြတ်သွားအဲ့ဒီလိုနေငါမှာဖြစ်တဲ့ဟာမှာဆိုရင်အဓိကအကျိုးဆက်တွေဘယ်လိုတွေခံရလဲဆိုကျွန်တော်တို့ရဲ့နောင်လာနောက်သားမျိုးဆက်တွေကခံရတာဥပမာဖြင့်ဟိုပတ်စံမရှိလို့ကျွန်တော်တို့ကဇင်းခံပစ္စည်းတွေကိုရော့သုံးမယ်ဆိုတဲ့ဟာကအဆင်မဟုတ်တော့ပညာကျောင်းတွေအားလုံးရပ်လိုက်ရတဲ့အဆင်ဖြစ်သွားတာဆေးရုံတွေအားလုံးဆေးမကုနိုင်တဲ့အဆင်ဖြစ်သွားတယ်เนาะအဲ့တော့အဲ့အနေထားကနေပြန်ပြီးတော့လုပ်ဖို့ဆိုတာကပညာရေးမှာဆောင်ရွက်နေတဲ့လူတိုင်းသိတယ် ကျွန်တော်တို့ပညာရေးမှာကိုဗစ်ကာလတော့တနည်းနှားလိုက်တဲ့အခါကျအတန်းတွေထပ်ကုန်လာ။အဲဒီပုံမှာဖြည့်ရှင်းရတဲ့အနေအထားတွေမိဘတွေအားလုံးကဒါတကယ်ကိုဟိုပြီးတော့အရန်ဆိုးသွားတာကျွန်တော်တို့ရဲ့ဒီလူမှုဟိုပါပေါ့ social capital ကြီးတစ်ခုလုံးကကျွန်တော်တို့ကပျက်စီးသွားတဲ့အနေအထားမျိုးဖြစ်တယ်။အဲ့တော့ကျွန်တော်ကတော့ဒီလိုဖြစ်ပြီးတော့မှပြန်ပြီးတည်ဆောက်ရမယ်ဆိုရင်ဘယ်ဆိုးရမဆိုးနော်။အာဘယ်ဘက်ကမဆိုးဘသူပဲလာလာဒီအခြေအနေကြီးကတော့မတန်မကောင်းစရာကအတော်ကြီးအားနည်းတယ်။ဒီမှာတခြားပြောကားတွေလည်းဝင်လာပြီဆိုရင်ကျွန်တော်တို့ကပို့ပြီးလောကကင်ရတာတွေခက်ခဲသွားမဲ့အနေအထားမျိုးကိုမဖန်တီးပဲနဲ့အခုလက်ရှိကြုံနေရတဲ့အခက်ခဲပုံမှာပဲအခြေခံပြီးတော့เนาะကျွန်တော်တို့မြန်မာနိုင်ငံထဲကတာဝန်ရှိသူတွေအားလုံးမြမရေးကိုဆောင်ရွက်နေတဲ့သူတွေအားလုံးပြီးရင်ကျွန်တော်တို့မြန်မာနိုင်ငံကိုကူညီပေးနေကြတဲ့နိုင်ငံတကာအစိုးရနဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းကူပေါင်းဆောင်ရမယ်ဆိုရင်ဖြေအများကြီးရနိုင်တယ်။သူတို့ဘက်ကလည်းဒါကိုဝိုင်းဝန်းစဉ်းစားပေးကြပါလို့လည်းကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်။ဟု
တ်ကျေးဇူးတင်ပါတ
ယ်။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိကြုံတွေ့နေရတဲ့စီးပွားရေးနဲ့ဘဏ္ဍာငွေကြေးဈေးကွက်အခြေအနေတွေနဲ့ပတ်သက်ပြီးတော့ဦးသိန်းထိုက်ဦးမေးမြန်းတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုစတင်ဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာနိုင်ငံရဲ့တင်းငွေတွေမနေခင်း VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ရှိနိုင်ကြတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီလူအခွင့်အရေးဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မတိုင်ခင်မှာတို့အတန်အစီအစဉ်ကိုအရင်တင်ဆက်ချင်ပါတယ်ဆရာနာသိမိနောက်မြန်မာနိုင်ငံကလူငယ်တွေစစ်တပ်ကိုစန့်ကျင်တဲ့မိမျိုးစုံလှုပ်ရှားမှုမှာပါဝင်နေကြပါတယ်။တချို့ကတော့ CDM လှုပ်ရှားမှုမှာပါဝင်သလိုလက်နက်ကင်တော်လှန်နေသူတွေလည်းရှိပါတယ်။စစ်ကောင်စီကနေဖမ်းဆီးနှိပ်စက်တပ်ဖြတ်နေတဲ့ဂျားကပဲစစ်အာဏာရှင်တွေကိုလူငယ်တွေကစန့်ကျင်နေတဲ့အကြောင်းတို့အတန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ဗျာ
။ဆန္ဒတည်းမြေရင်တပိတ်ဆန္ဒပြပွဲတွေမှာအတက်အနေနဲ့ဟိုခဏခဏတုံတိကြရတဲ့အခိုက်အတန့်ကြီးများကြီးပါပဲ။ဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့ကားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမြေရင်တပိတ်တုံနေနဲ့အရုပ်ဝတ်တွေဝင်ဆွဲတဲ့အချိန်အဲ့လိုအချိန်ကြီးရနေဟိုကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချိန်ချင်းလွတ်ခဲ့ပြီးပါတယ
်။ဒါလုံးနေဆိုတော့လေ right btv မရောက်။ပြင်းနေအန်တီရလည်းရှိနေတယ်ဆိုတဲ့အခါကျတော့တငယ်ချင်းဆိုရယ်တငယ်ချင်းနေနဲ့တာမန် live မှာရှိခဲ့တဲ့အချိန်မှာဆိုတငယ်ချင်းနေနဲ့ဆိုရယ်အဆောက်အအုံမရှိတော့မိသားစုဆိုရင်မိသားစုဆိုရယ်အဆောက်အအုံမရှိတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုဆန့်ကျင်ခုခံတဲ့နှီးလမ်းမျိုးစုံမှာပါဝင်လာကြပါတယ်။တချို့လူငယ်တွေကအကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်လာကြသလိုတချို့ကတော့လက်နက်ကင်ပြီးဆန့်ကျင်တော်လှန်နေကြပါတယ်။မြို့ပြတွေမှာဆိုရင်လူငယ်အများစုဟာစစ်ကောင်စီတပ်ရဲ့အဖမ်းခံရနိုင်တဲ့အန္တရာယ်နှိပ်စက်နှင်းပန်းခံရနိုင်တာဒါမှမဟုတ်ဒီထက်ဆိုးတဲ့အခြေအနေတွေကိုကြံကြံခံရင်ဆိုင်ရင်စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်နေကြဆဲဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်တွင်ကလူစီကားတဲ့လမ်းတစ်ခုမှာစားတောက်ဆိုင်တွေများစွာလူငယ်တွေများစွာနဲ့ရှုပ်ထွေးနေပါတယ်။လူစီကားတဲ့နေရာဖြစ်တာကြောင့်ကင်းလှဲစစ်ကားနဲ့စစ်သားတွေလည်းအဝင်ထွက်ရှိနေပါတယ်။သိမ့်မကြခင်မှာပဲအဲ့ဒီနေရာမှာလူငယ်တချို့ရုတ်တရက်စုစည်းပြီးပြန်ဆောင်နမိတ်နဲ့ရန်ကုန်တပိတ်ဆိုတဲ့ခေါင်းစည်းတွေကင်ပြီးဆန္ဒပြပွဲတစ်ခုရုတ်တရက်ပေါ်ပေါက်လာပါတယ် ဖက်ဒရယ်ဒီမိုကရေစီရရှိရေးစစ်အာဏာရှင်ကြဆောင်ရေးလုံအောင်အုပ်ချုပ်ခွင့်မရဆိုတာတွေကိုဟစ်တွေးပြီးအတန်းဖတ်စစ်ကောင်းဆောင်ရဲ့ပုံကိုမီရှုဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲဟာအရန်အန္တရာယ်များပြီးစစ်ကောင်စီတပ်တွေအဝင်ထွက်ရှိနေရကြောင်းသူတို့အချိန်မရွေးရောက်လာနိုင်တဲ့အန္တရာယ်ကြားကလုတ်ခဲ့ရတဲ့ဆန္ဒပြပွဲတစ်ခုလို့အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မျိုးပြပြောက်ကြားတော်လည်းလူငယ်တို့ဖြစ်တဲ့ကိုဝီရန်ကပြန်ပြောပြပါတယ်။ဆန္ဒပြပွဲကိုမိနစ်ပိုင်းမျှသာပြုလုပ်ခဲ့ပြီးပါဝင်သူလူငယ်တွေအားလုံးအနေကင်းစွာလွတ်မြောက်ခဲ့ကြပါတယ်
။ဒီကျွန်တော်တို့ပွဲလုံးမဲ့နေအောင်ရောက်သွားတဲ့အနေအထားတစ်ခုမှာအကြမ်းဖက်အစ်စ်အကောင်စီရဲ့လက်ပါလေးတွေကဒီလမ်းပိတ်နေတဲ့အတွက်ကြောင့်ဗျာဒီသူတို့ကားရိုင်နဲ့ဝင်လာတယ်ဝင်လာပြီးဒီရက်ထားတဲ့ကားတွေကိုရှင်းခိုင်းသွားတယ်ဒီအချိန်မှာကျွန်တော်တို့ကပို့ပြီးတော့စိုးရင်ထိန်းနှံမှုတွေများလာတယ်ဗျာကျွန်တော်တို့တပိတ်နေဖော်များပောက်သွားတာလားဒါမှမဟုတ်ဘာသတင်းကြောင့်တကောင်တွေဒီထဲဝင်လာတာလဲသူတို့တော့ကြောက်တာတော့မဟုတ်ဘူးဗျာဒါပေမဲ့ကျွန်တော်တို့ပေးဆပ်ရမယ်ပေးဆပ်မှုတန်မှုချင်းဟာအများကြီးကွဲပြားခြားနားတယ်ဗျာ
ရန်ကုန်မြို့မှာလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာစစ်အာဏာရှင်စန့်ကျင်တဲ့ဆန္ဒပြတပိတ်ပွဲတွေအကြာခဏပေါ်ထွက်လာလေးရှိပါတယ်စစ်ကောင်စီဘက်ကတော့လက်နက်မပါတဲ့အကြမ်းမဖက်ဆန္ဒပြဝယ်တွေနဲ့ဆန္ဒပြလူငယ်တွေကိုရန်သူလိုသဘောထားပြီးအပြင်းထန်တုတ်ပြန်တတ်ပါတယ်ကိုဝေရန်တို့လိုဆန္ဒပြတော်လည်းလူငယ်တွေဟာလည်းစကောင်စီဘက်ကဖမ်းဆီးတာခံရတာနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတဲ့အနေထားပ
ါကျွန်တော်တို့ဟိုဆန္ဒတီမျိုးရင်းတပိတ်ဆန္ဒပြပွဲတွေမှာအသက်အန္တရာယ်နဲ့ဟိုခဏခဏကြုံတွေ့ရတဲ့အခိုက်အတန့်တွေအများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဖမ်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးချိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမျိုးရင်းတပိတ်လုံးနေနဲ့အရုပ်ဝတ်တွေဝင်ဆွဲတဲ့အချိန်အလုပ်အချိန်တွေရတယ်ဟိုကျွန်တော်တို့ကံကောင်းထောင်းပါကြနဲ့အချိန်ချိန်လွတ်ခဲ့ပြီးပါတယ်အဲ့မဲ့ဟိုလူတယောက်ကလည်းအများနဲ့ကြံကောင်းနေတာတော့မဟုတ်ပါဘူးခင်ဗျ။ဒီအချိန်မှာကျွန်တော်လည်းဖမ်းခံရမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး
။ဒီဇင်ဘာလတုန်းကရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ကကားနဲ့ဝင်တိုက်ပြီးဖမ်းဆီးခဲ့လို့ဆန္ဒပြလူငယ်အများအပြားတေစီနိုင်လောက်တဲ့အထိပြင်းထန်တရားတွေရခဲ့ပြီးဖမ်းဆီးခြင်းခံခဲ့ရပါတယ်။အဖမ်းဆီးအစ်စ်အစေးတွေနဲ့လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာမျိုးပြပြောက်ကြားတော်လည်းလူငယ်အဖြစ်ရပ်တည်ရတာရန်အနေနဲ့များပါပဲ။ကိုဝေရန်ကတော့စစ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးတော်လှန်ရေးလူငယ်ဘဝကိုရွေးချယ်ခဲ့တဲ့သူပါ။တီချာအဖွဲ့အနေနဲ့လှုပ်ရှားသလိုရန်ကုန်စစ်အာဏာရှင်စန့်ကျင်ရေးအင်အားစုမှလည်းပူးပေါင်းပါဝင်ထားပါတယ်။ကိုဝေရန်ကတော့သူ့ရွေးချယ်မှုအတွက်နောင်နာမရသလိုအာဏာရှင်ပြုတ်ကျတဲ့အထိဆက်လက်ပါဝင်သွားမယ်လို့သူကပြက်ပြက်သားသားဆိုပါတယ်။2021စစ်အာဏာသိမ်းမှုကြောင့်လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ပါဝင်စားမှုတွေနဲ့နိုင်ငံအသည့်အမြင်နိုင်ငံရေးချိန်ဟာမြင့်တက်လာတယ်လို့နိုင်ငံလိလသူတွေကပြောဆိုကြပါတယ်။ចောင်းသားလူငယ်တွေအများအပြားဆရာနာရှင်စန့်ကျင်ရေးမှာနီလန်းမျိုးစုံနဲ့ပါဝင်လာခဲ့ကြပြီးလက်နက်ကင်ပြီးစန့်ကျင်တဲ့လူငယ်တွေရှိသလိုအချို့ကလည်းမြို့ပေါ်တွေမှာကျန်ခဲ့ပြီးမြို့ပြပြောက်ကြားဆန္ဒပြတော်လှန်သူတွေအဖြစ်ဆက်ရှိနေကြပါတယ်။နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရအာနာသိမ့်ပြီးကတည်းကစစ်ကောင်စီတပ်တွေကြောင့်တည်ဆုံခဲ့ရသူက2200ကျော်ရှိနေပြီးဖန်စီချုံနောင်ခံထားသူက15000ကျော်ရှိနေပါတယ်။တည်တံချမှတ်ခံထားသူကတော့စုစုပေါင်း125ဦးရှိနေပြီဖြစ်ပြီးလူငယ်တွေလကထင်ရှားတဲ့နိုင်ငံရေးသမား2ဦးအပါအဝင်4ဦးကိုစစ်ကောင်စီကတည်တံပေးကွပ်မြတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်းတွေကမြန်မာပြည်သူလူထုကိုကြောက်ရွံ့သွားအောင်မလုပ်နိုင်တော့ပါဘူး။လူထုဟာသူတို့ရဲ့အနာဂတ်အသက်ကိုလောင်ကျစ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေမှာပါဝင်နေကြစေပါ။ဒါလု
ံးဝလုံးနေဆိုတော့လေတို့ရိုင်းပေးတည်ခြင်းမရောသိနေအန်ဒီရလည်းရှိလာတယ်ဆိုတဲ့အခါကျတော့ဟိုတငယ်ချင်းဆိုလည်းတငယ်ချင်းနေတာမှန် live မှာရှိခဲ့တော့အချိန်တုန်းကဆိုတော့တငယ်ချင်းနေတယ်ဆိုတဲ့အဆက်အသွယ်မရှိတော့မိသားစုဆိုလည်းမိသားစုဆိုလည်းအဆက်အသွယ်မရှိတော့
အသက်21နှစ်အရွယ်မျိုးပြပျောက်ကြားလူငယ်မတ်ချယ်ရီကပြောပြတာပါအရင်ကတော့သူကလူငယ်ပြပြလွတ်လွတ်လပ်လပ်နေထိုင်ခဲ့ပြီးကိုရီးယားဇလံတွဲတွေကြည့်ရတာသဘောကျတဲ့တမန်လူငယ်တူပါဆရာနာသိမီနာကိုစစ်တပ်ရဲ့မတရားဖိနှိပ်မှုတွေကိုတွန်းလှန်ခြင်းနဲ့စိတ်တွေကြောင့်မျိုးပြပြောက်ကြားဆန္ဒပြဝရီမှာပါဝင်လာခဲ့သူပါဒီလိုရွေးချယ်နိုင်မှုသူမိသားစုနဲ့နေထိုင်ရာပတ်ဝန်းကျင်ကိုစွန့်ခွာခဲ့ရပါတယ
်ကျွန်တော်တို့ကဟိုနေရာချင်းချင်းလေးပေါ့နော်ထောက်ချင်းချင်းလေးမှာနေနေရတဲ့လူလိုပဲဖြစ်သွားတယ်ဝယ်ရှင်အတွက်ဝယ်မရှင်အဲ့ထောက်လေးမှာပြန်နေဆိုတော့အဲ့လိုပုံစံမျိုးဖြစ်သွားပါတယ်ခွေရည်အများကြီးဆောင်းဆောင်တာပေါ့ public area လိုနေရာမျိုးတွေမှာမတွားရဲတော့ဘူးမလာရဲတော့ဘူးဒီရတဲ့ lifestyle တွေကလည်းတော်တော်ပြောင်းသွားပါတယ
်။မြို့ပြပြောက်ကြားလူငယ်တွေဟာမြို့ပေါ်တွေမှာနေထိုင်ရာပတ်ဝန်းကျင်ကမတိအောင်လှုပ်ဝက်စွာနေထိုင်ကြတာကြောင့်သူတို့ရဲ့လူငယ်ဘဝဖြစ်တည်မှုတွေပျောက်ဆုံးနေကြရတယ်လို့လူငယ်တွေကဒုအတန်ကိုပြောပြကြပါတယ်။မြို့ပြပြောက်ကြားဆန္ဒပြလူငယ်အင်အားစုတစ်ခုဖြစ်တဲ့လူငယ်များသမဂ္ဂအဖွဲ့ဥက္ကဋ္ဌကိုစောထက်ကတော့
ကျွန်တော်
လူသားကြောက်ဖြစ်ပြီးတော့ပါငါလူသားပြီးပြီးတော့ကျွန်တော်တို့ငွေမြင့်ရဲ့အချင်းကိုကိုးချောင်ကိုးနေပါငါကျွန်တော်ဒီနိုင်ငံမှာမွေးပြီးနိုင်ငံမှာချီးပြည့်ခဲ့ပြီးတော့ပါငန်းငယ်သားကြောက်ဖြစ်နေပြီးတော့မှကျွန်တော်ရဲ့လုံလဆူကနေခိုင်ခွင့်မရှိရဘူးနော်အဲ့ဒါကျွန်တော်တို့ပဲခက်ခဲပုခုပဲပေါ့ပါလည်းငါတို့ကျွန်တော်တို့ရာဘာအပြစ်မှမရှိပဲနဲ့ကိုကိုရာဇဝင်းမှုကိုကျွန်တော်ခိုင်လို့ပြောလို့ကျွန်တော်တို့လူကိုဘဝနဲ့နေရာကျွန်တော်တို့ခက်ခဲပုခုပဲ
ဒီလိုအနေနဲ့များတဲ့အခြေအနေတွေကြားမှာမြို့ပေါ်ဆန္ဒပြပွဲတွေကိုဘာကြောင့်ဆက်လက်လုပ်ကိုင်နေရလဲဆိုတာကိုစောထက်ကအခုလိုရှင်းပြပါဗျ
။ဘာကုနာကမကဟန်ပြီးတော့ဒီနိုင်ငံတိုင်းနဲ့အစိုးရကိုဒီမဲ့ပြဖို့ဆိုရင်တမောက်ကကြက်ကကျူရင်ကိုပြောရပါအောင်နော်။တရားဝင်မှုကိုအရင်ကြည့်ပါရဲ။အဲ့လူရက်ကချက်ပေါ့နော်။ဒါဒီဖက်သူကိုပြောရင်တိုင်းပြည်ကိုပိုင်ဆိုးစွာပို့ဆောင်နိုင်ဖို့ကြည့်ပါရဲ။အဲ့တော့အခုဂျပန်စကရာနေပြီးတော့ကျွန်တော်နိုင်ငံကိုပို့ဆောင်နေရဟာသူကတရားဝင်မှုတော့မရှိပါဘူး။အမှကျွန်တော်နိုင်ငံကဒီပြင်တမဘိတ်မိုင်းနေတော့နေတော့မအုပ်ချုပ်ခွင့်မရခဲ့ဘူးဒီနိုင်ငံကိုပြောနေတဲ့အုပ်ချုပ်မှုကိုကျွန်တော်ငတ်မခံခဲ့ဘူးဆိုရဟောင်းကျွန်တော်ကဘာအနဲ့ဒီအောင်ကျွန်တော်ချပြနေဖို့ဝက်ကန်လို့ကျွန်တော်ခင်မိမိပါခင်ဗျလူပြအချက်နေတဲ့ကတော့ပြည်သူလူငွေနဲ့ကျွန်တော်ဒီကောင်းတဲ့ရေးကိုဆက်ပြီးတော့ရှိနေဖို့ဝိမအေးဝါစီဖို့နှုတ်ဆောင်နေဖို့အမြဲအစဉ်အမြဲလိုအပ်ပါလေကျွန်တော်တို့ရနှိုးဆက်ပါပဲပေါ့နော်ပြည်သူလူကိုဒီဟာဝိမအေးဝါဖို့ကျွန်တော်ကြိုးပမ်းလို့နေရမှာပေါ့
လူငယ်တော်လှန်ရေးသမားတွေဟာစစ်တပ်ရဲ့ဖမ်းဆီးခံရမှာကိုစိုးရိမ်စိတ်တွေရှိနေကြပေမဲ့သူတို့ရဲ့အသက်ကိုလောင်ကျဉ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေကိုဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ်
။ကျွန်တော်ပြောနေပြမရှိတဲ့စကားလေးတစ်ခုရှိရပါတော့။အားကျွန်တော်ဒီမိုကရေစီကိုကြိုက်ရဆိုရင်ကြီးငတ်ခံရောကြောက်ငင်ရောမရဘူးပေါ့။ဒီဟာကိုကျွန်တော်မမှုနေရောပေါ့နော်။ကျွန်တော်တို့ရဲ့ငုံစရာရှိတဲ့အနှောပဲစီကိုရှုတူပြီးတော့ပြီးပြီးပြောပဲကျွန်တော်မကြမယ်ဆိုရဲစိတ်ပိုင်းကြီးတို့ဖြတ်ထားရပါတော့နော်။
မျိုးပြပြောက်ကြလူငယ်မတ်ချယ်ရီကတော့
ညီမတို့အလိုလိုကြီးနေရမှာညီမတို့အရင်ဆုံးတော်လန်ရတာတုံးလန်ရတာကိုကိုကိုပဲကိုရဲ့ကြောက်စိတ်ကိုကိုရဲ့တုံးလန်ရတာဖြစ်တဲ့အတွက်ကြောင့်ဒီကြောက်စိတ်မရှိလို့ဒီလမ်းပေါ်ဟိုရှောင်နေရဒါပေမဲ့မကြောက်ဘူးလားဆိုကြောက်တယ်ဟဲ့လေအဖမ်းခံရလို့နှိမ့်ဆက်ခံရမှာအထက်ညီမတို့လွတ်လွတ်လပ်နဲ့မရှိနိုင်ပါလွတ်လွတ်လပ်နဲ့ပြောခွင့်မရှိမှာဆိုခွင့်မရှိမှာနေထိုင်ခွင့်မရှိမှာဒီ factory ဆိုရဲလူ့လက်ထက်ဒီမိုကရေစီမရတော့မှကြောက်တဲ့စိတ်ကပိုရှိနေရဆိုတဲ့အတွက်ကြောင့်စီကျော်ကြီးမှာတိတ်တက်ခံလိုက်ရတယ်ဒီမှာအနေနဲ့မကြောက်တော့ဘူးပေါ့နော်အလိုမျိုးဖြစ်နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ဒိုးအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးတော့နားဆင်ရမှာကတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ပန်းဖြစ်ပါတယ်ခင်ဗျာစစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်ဒီမိုကရေစီလမ်းကြောင်းအပေါ်ဘယ်လိုတည်ရောက်မှုရှိသလဲဆိုတော့ပညာရေးဆိုင်ရာလေးလာချက်တည့်ရအကြောင်းကိုတင်ပြမှာဖြစ်ပါတယ်ဒီလေးလာချက်ရမြန်မာနိုင်ငံ2008ဖွဲ့စည်းပုံနဲ့စစ်တပ်ဟာဒီမိုကရေစီကိုသွားလို့ရနိုင်ပါသလားကနေဒါနိုင်ငံမက်မာစတာတက္ကသိုလ်ကပါရဂူပွဲကျောင်းသူစာရေးဆရာမတော်ရာအေးလင်းနဲ့ဦးတင်မောင်တန်ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးထဲမှာစစ်တပ်ပါတီတော်ကြောင့်ဒီမိုကရေစီပေါ်တည်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းမှာ2014ခုနှစ်ထုတ် International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက်ကတူကနိုင်ငံရေးသိပ္ပံမောက္ခရိုလင်းအက်တူစလမ်ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးဘောကဗေဒနဲ့လူရည်ဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိ ဒီမိုကရေစီကြောက်အောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခမ်းအနားတို့တော့သူ့လင်းလာသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်။ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွန့်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်နယ်ပယ်အညွန့်ဆက်တခုဖြစ်ပါတယ်။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွန့်စတဲ့ခုလုံးနင်းဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါရူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အီလက်ကဖတ်ကြားပြောပြပေးมาဖြစ်ပါတယ
်ဆိုတော့မိုင်လေးကျွန်တော်တို့ဒီစာတန်းလေးအကြောင်းကိုစပြီးတော့မိတ်ဆက်တဘောလို့ပြောတတ်လဲအောင်
ဟုတ်ကဲ့ပါဆရာသူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်နည်းနည်းကိုကားလေးရှိတဲ့ဒီစီမီယန်ဟန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကတ်ခံခွဲဖို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော်ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိတယ်ပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့ तू ကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာအဲ့မှာ तू ဟုတ်ကဲ့ဆရာအဲ့တော့ तू ကဟိုအဓိကဒီဟိုဒီဟိုသူတည်နာမေကွန်းပေါ့နော် तू အဒရက်ကတော့ तू ဟိုအချက်၃ချက်ကို तू စမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်းမီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲ့လိုသိမ်းဖို့အားထုတ်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွေရေချိုးပန်းတဲ့အခါနောက်ကျုံးပြန်သွားအောင်တည်ရမှုရှိသလားဆိုတာရဲ့တဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလတွေမှာအာဏာသိမ်းချေထပ်ပြီးရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့လို့အစိုးရစီကနေနောက်ခုပေါ့နော်ရရှိတဲ့ရမုံငွေပမာဏတွေအတက်အားတွေဒါဟာဒီဒီမိုကရေစီအတွက်ချိန်ချောက်မှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်။အဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေ့လာချက်သုတေသနစာတမ်းတွေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလဲမတ်တော်လာရေးလဲရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာ तू ကတော့သူ့ထက်မှက तू အဓိကအဖြစ်तू နိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာ तू အခြေခံပါတယ်ဟောပထမအချက်နေနေကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ဟိုထိခိုက်မှုရှိမရှိမှာ तू ကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်မတိုင်ရင်မှာတက်ကို professional ဖြစ်အောင်တည်ဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြဆောင်ရွက်နိုင်ဖို့တိစောက်ပေးထားရင်တော့အတွင်းကူပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆွတ်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါရှင့်အဲ့မှာ तू ကဟိုတဲ့ရဲ့အခန်းကဏ္ဍနိုင်ငံရေးမှာကြီးထွားနေမနေကိုဆိုင်ရေး तू ကတမရရွေးကောက်ပွဲမှာတဲ့ရဲ့ဆွဲဖက်မှုတွေရှိမရှိနောက်ပြီးတော့တက်ကိုလုံခြုံမှုအတွက်ရွေးကောက်ခန့်အစိုးရရဲ့ကွက်ကွဲမှုမှာရှိနေခြင်းထက် तू ကသာစီမံကံကံတွယ်နိုင်တဲ့ပေါ့နော်အမြင့်ဆုံးအခွင့်အာဏာပေးထားအခြေခံဥပဒေမှာပြဋ္ဌာန်းထားမှာပေါ့နော်။နောက်ပြီးတော့အစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာတက်ရဲ့ဩဇာရဲ့နေရာယူထားမှုတွေရှိမရှိပေါ့နော်။သူတိုင်းတာတဲ့အထဲလေးပေါ့နော်။နောက်တစ်ခုကတက်ထဲမှာဖြစ်တဲ့ပြဿနာတွေကိုဒီအရက်ဖက်တရားရုံးတွေမှာစီရင်ခွင့်ရှိမရှိ။နောက်ပြီးတော့တက်ထဲမှာယာဒူအာနာခန့်အပ်ခြင်းဖြုတ်ခြင်းအထက်ဖြတ်ချခြင်းကိစ္စတွေမှာအထူးအာနာကိုလွှဲအပ်ထားရတာမျိုးရှိမရှိ။နောက်တစ်ခုကလူအခွင့်ရေးချိုးဖောက်ထားတဲ့အရင်တက်အရာရှိတွေကိုဟိုပေါ့နော်လူငယ်ကြီးချမ်းသာအခွင့်ပေးခိုင်းရတာမျိုးရှိမရှိတိုင်းတာပါတယ်အဲ့တော့ဖြန့်ကြည့်နိုင်ရင်တော့အချက်ဆက်တစ်ချက်ရှိပါတယ်ဆရာကာကွယ်ရေးဟိုအဲ့ထမဆိုရင်အစောကပြောခဲ့တဲ့အချက်တွေပေါင်းရင်ကာကွယ်ရေးဝန်ကြီးကစစ်တပ်ကပဲဖြစ်နေသလားတို့เนาะနောက်ပြီးတော့လုံခြုံရေးဆိုင်ရာမူဝါဒရေးဆွဲတဲ့အခါမှာနောက်ပြီးသူတို့အတွက်ဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြီးတော့တင်ရန်စာတအရင်အမြင့်တွေကိုစီမံခန့်ခွဲတဲ့နေရာမှာတက်ရဲ့ဩဇာဘလောက်ပါဝင်နေတယ်လဲဆိုတာတွေရောပေါ့နော်နောက်အခြေခံဥပဒေအထက်မှာကတက်ကိုပါဝင်နိုင်အောင်ခွင့်ပြုထားတာမျိုးရှိမရှိစတဲ့အချက်တွေပါ ါပါရဲ့ဆရာပြီးတော့သူရဲ့ပြောအရတော့ဒီချက်တွေထဲအချက်တော်တော်များများအကျုံးဝင်နေတယ်ရှိတယ်ဆိုရင်တော့တည့်ရဲ့အာနာကရွေးကောက်ခန့်အစိုးရရဲ့အာနာထပ်ပို့ပြီးတော့တာလုံးနေပြီးတော့အသွင်ကူးပြောင်းရေးဖြစ်စင်မှာအချိန်မရွေးသူတို့ဆွတ်ဖက်ပြီးတော့နောက်ကျောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့တို့တော့တုံ့တက်ပြန်ထားပါတယ်ဆရာ
ဟုတ်ကဲ့
ဖြစ်ဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကအဲမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့တွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့အဲတပ်ပြော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဟာကိုဖွဲ့စည်းပုံကြတဲ့ယူထားတာတွေ့ရတယ်။ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်เนาะကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံရအောင်ကြာထမ်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့เนาะနောက်တစ်ခါပမိုင်းเจ้าရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လဲเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောတဲ့ရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်စတုဒ္ဓအချက်အနေနဲ့သူပြောတဲ့ထက်မှာအစိုးရအဖွဲ့ရဲ့နော်အကြီးကဲဟာနော်တက်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါအောင်ပြောပါတယ်ဒါကတော့အဲကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယတပ္ပရနေရာမှာတပ်ပတော်ကနေခံထားရမယ်ဆိုတာပြောတဲ့ပြချောက်ဖို့လို့နော်တပ္ပရ3ယောက်ထဲကနေဒုတိယတပ္ပရ3ယောက်ထဲကနေတပ္ပရကိုရေကောက်တင်မြောက်တာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောခြင်းမှတော့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်ပါလေသွားပြီးတွေ့ရတယ်နော်အဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမထားပေါ့နော်ပထမကြီးလည်းပြောသွားတယ်လို့ပဲဒါနဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တဲ့ဟိုယူထားတယ်ပြီးရင်စစ်တပ်ကလူတွေဝင်ကြီးအဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုခြင်ထားတဲ့ဆိုတာဒါလူတိုင်းသိပါတယ
်
နော်ပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာနော်စစ်တပ်ကနော်လူတွေကိုခံထားပိုင်နဲ့စွမ်းဆောင်နိုင်ရောရှိလားမရှိလားเนาะဒါကတော့တချို့နေရာတွေမှာမျိုးသားတိမုန်စီဖွဲ့ချုပ်လက်ထက်မှာစပြီးတော့เนาะကျွန်တော်တို့အဲဖွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့် trade off ဆိုလို့ရှိရင်เนาะ trade off ချုပ်ဦးစီးဌာနဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရပက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လေဒီအချက်ကလည်းမြန်မာနိုင်ငံမှာဒီဘုရားအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုတွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်နေနဲ့ပြောလို့ရှိရင်လည်းအုတ်ချုပ်မှုကဏ္ဍမှာပါလားမပါလားနော်ဒါကတော့ထွေအုပ်ကိုအာတက်ကခံထားတဲ့တည်တဲ့ဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်ပြီးတဲ့အခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်ပါပဲအုတ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါ
နော
်ပြီးလို့ရှိရင်ခုနမိုင်းလက်ပြောသွားလို့အရင်းမြစ်တွေကိုထိ ंछ ုပ်နိုင်လားမထိ ंछ ုပ်နိုင်လားပေါ့နော်ဆိုတော့အရင်းမြစ်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီအဲ့တော့ဒပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိ ंछ ုပ်ထားတယ်ပေါ့နော်ဒီဒပိုင်းဒပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွင့်ရေးချုပ်ဖောက်မှုတွေအပေါ်မှာကိုရောတကတာဝန်ခံမှုရှိရှိတမတ်တော်ရဲ့တာဝန်ရှိတဲ့လူအရေးယူတိုင်းတာလေးရှိသလားဆိုတော့ဒါလည်းလည်းအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာဒူးယာကန်နော် promotion ပေးတာတွေနော်နော်ယာဒူးတိုးတာတွေအကုန်လုံးကိုအရက်ဘက်ကလွှမ်းမိုးနိုင်ဆုံးမလွှမ်းမိုးနိုင်ဘူးပြောဆိုတော့17ချက်လုံးလုံးနီးနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်အဲ့တော့ခုနသူတေနာစမ်းတက်လိုက်တဲ့အခါမှာဘလို့သွားပြီးတွေ့ရလဲ
သူရဲ့အပြောကဒီအချက်တော်တော်များများကင်ကြီးလေးဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာပဲကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်အော်ဒီတက်ရဲ့ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာနာအရင်တော့အာနာသိမ့်ပူစာရှိတဲ့ အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါဒီလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးအာဏာသိမ်းနိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားပါရှင်။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့ဒါခါကျတော့အဲ့တော့ဟိုကျွန်မကလဲဒါဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ဟောပြန်ချိန်ထိုးကြည့်ရပေါ့။အဲ့တော့စောကပြောသလိုဒီစက်ပြချက်နဲ့ကိုင်ညီတဲ့အနေအထားရဲ့နောက်ပြီးတော့အရင်တုန်းကအာဏာသိမ်းမှုစရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အိုဒီမိုကရေစီကိုခိုင်မအောင်အမြင့်တွေအောင်ပြုလုပ်နိုင်တဲ့အခြေအနေမှာပိုပြည့်စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဟုတ်ကဲ့အဲ့ဒီမှာခုနဘတ်ဂျက်နဲ့ပတ်သက်တဲ့ကိစ္စမှာဟောသူတင်လာအချင်းဘယ်လိုများတွေ့ခဲ့လဲ
။ဟုတ်ဘတ်ဂျက်နဲ့ပတ်သက်ပြီးရောဒါသူရဲ့နောက်ဆုံးတတိယသူတင်လာမေကွန်ပေါ့နော်တတိယသူတင်လာမေကွန်မှာသူနိုင်ငံပေါင်း44နိုင်ငံကိုဖြစ်စဉ်ကိုချိန်ထိုးပြီးလေးလာတဲ့အခါမှာတော့ဒီဒီတက်ကိုဘတ်ဂျက်တိုးပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကတော့ဆက်ဆက်မှုရှိရဲ့သူကဒါဆက်ဆက်မှုအခြေအနေဒီ regression analysis လုပ်တဲ့အခါမှာတော့တက်ရောက်မှုမရှိဘူးလို့ဆိုပြီးတော့သူကတော့အဖြေပြောထွက်ပါလေဆရာအဲ့ဒါတော့ကျွန်မတို့ဟိုနည်းနည်းအားသင့်ဆရာပေါ့အရင်တော့ထင်ခဲ့တာကဒီတက်ပေါ်မှာဘတ်ဂျက်တိုးပေးလိုက်တာဒီကတခုခုဟိုပို့ပြီးတော့တို့အင်အားကြီးထွန်းအောင်လုပ်ပေးရရရောက်ပြီးတော့ပို့ပြီးတော့တို့ရဲ့အာဏာကိုအထင်ကိုမရှိပေါ့နော်အကန့်အသတ်မဲ့နိုင်ငံအနေထားမျိုးများရောက်ကလာဆိုအရင်တော့ကတော့စဉ်းစားမှုရှိခဲ့ပေမဲ့ဒီသူတင်ရလက်အရာတော့မဟုတ်ဘူးဆိုပြီးတော့ပြောပါရစီအောင်ဆိုတော့အဲ့မှာဘာတစ်ချက်သွားစဉ်းစားမိလဲဆိုတော့ဒီတက်ကို professional ဖြစ်အောင်တိစောက်ဖို့ပေါ့နော်တိစောက်ဖို့ဆိုရင်တော့ဒါအနေနဲ့အများကတော့ကျမတို့ဟို budget ကသုံးဖို့လိုတာတွေရှိတော့ခါကြတော့ဒီဟို budget သုံးလဲဆိုတာလည်းဒါသူအထက်မှာမပါပေမဲ့ budget သုံးလဲဆိုတာလည်းဘလို့အနေထားမျိုးမှာသုံးတယ်လဲပေါ့နော်ဘလို့အနေနေထားမျိုးအတွက်သုံးရတာလဲပေါ့နော်ဒါလည်းထက်စဉ်းစားဖို့လိုတယ်လို့ကျမထင်တယ်ဆိုတော့အဲ့တော့ဒီ professional ဖြစ်အောင်တိစောက်ဖို့အတွက်သုံးတဲ့ budget ကြောင့်မလို့ပဲဒါဟာအနာသိမှုဖြစ်စဉ်တွေအသွင်ကူးပြောင်းရေးမှာပြန်နောက်ပြောင်းပြန်လှည့်သွားတဲ့ဖြစ်စဉ်တွေအတွက်ဆက်ဆက်မှုမရှိဘူးလို့များသူပြောသလားတော့မဆိုနိုင်ဘူးပေါ့နော်ဒီအတွက်တော့ကျမဟိုသူ့ရဲ့ article ထဲမှာတော့အသေးစိတ်မဖတ်ရဘူးဒါပေမဲ့ဒါစဉ်းစားစရာအချက်တစ်ချက်လို့ရယူဆမိပါတယ
်ဆိုတော့ဒီပတ်တလောင်းနဲ့ပဲဒီဘုတ်ချုပ်ပြစီကျေးဇူးမြတ်အများကြီးတင်ပါတယ်ဆင်မကြီ
းโอเคကျေးဇူးတင်ပါဆရာ
โอเคအခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက Macmaster တက်သူကနိုင်ငံရေးသိပ္ပံပါရဘွေယူဖို့စ조사နေတဲ့မတ်ပေါ်လာအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတတ်ပါ
ကျေးဇူးပါခင်ဗျာဒါကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုဦးတင်မောင်သံဆွေးနွေးတင်ဆက်ခဲ့တာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းဒီပင်ရင်မြို့နယ်လက်ရကုံချွေရွာကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လေရကုံချွေရွာဖုံးကြီးချောင်းဝင်းအတွင်းမှာစာတင်ကြားနေတဲ့ကလေးငယ်တွေဒေသခံချွေရွာသားတွေအပြင်ကာကွယ်ရေးတပ်ဖွဲ့ဝင်စုစုပေါင်း3ဦးလောက်တေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်။ကရင်ပြည်နယ်မြဝတီခံတွင်းမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ဌာနချုပ်ရှိရာစုံစည်းမြိုင်အနီးမှာဒီရက်ပိုင်းအတွင်းသူတို့အဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့စစ်ကောင်စီတပ်တွေဝင်ရောက်လာပြီးနောက် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါကြောင့်အနီးနားမှာရှိတဲ့ရဲရွာတွေကစစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမာပူတင်ကိုဖျားပြင်းလက်နဲ့ weapon of mass destruction တွေကိုအသုံးပြုဖို့ထပ်မံတတိပေးလိုက်ပါတယ်အခုလိုအသုံးပြုခဲ့လို့ရှိရင်ဒုတိယကမ္ဘာစစ်နောက်ပိုင်းမကြုံဘူးသေးတဲ့စစ်ပွဲမျိုးကိုစတင်တိုက်လိုက်တယ်လို့ဖြစ်သွားမယ်လို့တတိပေးပြောကြားခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဗြိတိန်ပြည်မှာရဲ့ဇာပနအခမ်းအနားကိုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံကိုစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်ပြည်တွင်ဘီယန်မာကြီးအဲလစ်ဘဲရဲ့အခါဇာပနာအခမ်းအနားကိုတနင်္လာနေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်တင်းငွေဒီမိနစ်မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ချာစတန်မော့ခ်တို့ဖြစ်ကြပါတယ်ခင်ဗျာသတင်းငွေနေ့ရဲ့ဒီ VOA အစီအစဉ်တွေကိုလိုင်းနိုမီတာ2440 51လိုင်းလမ်းမီတာ190အပြင်ဗီဒီယိုရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.